ဟောင်ကောင်ကျွန်းမှာဆန္ဒပြသူတွေရဲ့လွန်ကျွန်းအချမ်းဖတ်မှုနဲ့ဖျက်လို့ဖျက်ဆီးလောက်ရက်တွေကြောင့်လူအများအပြားဆင်မကောင်းဖြစ်ရတယ်လို့ပြဿနာပေါင်းစုံကြုံနေရတဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကအင်ကာနေမှာပြောဆိုလိုက်ပါတယ်။ဥပဒေပြုရေးကောင်စီအဆောက်အုံတဲကိုအချိန်တိုလေးအတွင်းအတင်းဝင်ရောက်ခဲ့ကြတဲ့ဆန္ဒပြသူတွေကအလွန်ကျွံအကျက်ဖက်ပြီးဖြက်စီးတာတွေကြောင့်လူပေါင်းများစွာကိုဝမ်းနဲ့တုန်လှုပ်ခဲ့ကြတာမြင်ခဲ့ရတယ်လို့အုပ်ချုပ်ရေးမှူးလမ်ကပြောဆိုတာပါ။ဒါကြောင့်အထူးပဲကန့်ကွက်ရှုတ်ချကြရမယ်လို့လည်းသူမကပြောပါတယ်။ဟောင်ကောင်ကျွန်းကို1998ခုနှစ်မှာတရုတ်ပြည်မကြီးထံပြန်လည်လွှဲပြောင်းခဲ့တဲ့နှစ်ပတ်လည်နေ့တနင်္လာနေ့မှာဟောင်ကောင်ဥပဒေပြုရေးကောင်စီအဆောက်အုံတဲကိုဆန္ဒပြသူတွေစီးနင်းဝင်ရောက်ပြီးရုပ်ပုံတွေဖျက်ဆီးနိုင်ငံတွေကိုစီးရင်နဲ့မှုတ်ခဲ့ကြတဲ့ဆန္ဒပြသူတွေကိုရဲကမျက်ရည်ရုံဘုံနဲ့ဖြိုခွဲခဲ့ပြီးတဲ့နောက်မှာဟောင်ကောင်အုပ်ချုပ်ရေးမှူးကအခုလိုပြောဆိုတာပါဟောင်ကောင်ကိုလွှဲပြောင်းပေးမှုနှစ်ပတ်လည်နေ့နဲ့တိုက်တိုက်ဆိုင်ဆိုင်ဆန္ဒပြပွဲတွေကတော့တရုတ်ပြည်မကြီးကိုတရားခံလွှဲပြောင်းပေးရေးခွင့်ပြုမဲ့အငင်းပွားပွဲဥပဒေချမ်းကြောင့်ပေါ်ပေါက်လာတာဖြစ်ပါတယ်